ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်စိန်ခေါ်မှုဖြစ်နေတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွတ်လပ်ရေးနေ့ကြေညာချက်မှာထည့်သွင်းကြေညာလိုက်ပါတယ်ဒီဒါအပြင်ကုလအဖွဲ့နဲ့နိုင်ငံကြီးတချို့ကမြန်မာနိုင်ငံအပေါ်ရန်ညှိုးထားတိုက်ခိုက်မှုပိတ်ဆို့မှုတွေကိုအမှန်တရားနဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့သာတုံ့ပြန်သွားမယ်လို့လည်းပြောခဲ့တဲ့အကြောင်း VOA သတင်းတောက်မေခါကပြောပြပေးပါလိမ့်မယ်ရှင်
ဒီကနေ့ရန်ကုန်မြို့ပါတီဌာနချုပ်မှာကျင်းပတဲ့290ပြည့်လွတ်လပ်ရေးနေ့အခမ်းအနားမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းအရေးဟာမြန်မာတိုင်းနိုင်ငံလုံးရဲ့အရေးဖြစ်တယ်လို့လည်းဆိုလိုက်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအရေးသည်မြန်မာနိုင်ငံတိုင်းနိုင်ငံလုံး၏အရေးဖြစ်တယ်လို့ရခိုင်အမျိုးသားများ၏အရေးသည်လည်းမြန်မာတစ်မျိုးသားလုံး၏အရေးဖြစ်ပါသည်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်စုသည်မြန်မာနိုင်ငံ၏အမျိုးသားဂုဏ်သိက္ခာနှင့်အမျိုးသားအချုပ်အခြာအာဏာပေါ်စိတ်ခွာမှုဖြစ်ပါသည်။ကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းအချို့နဲ့နိုင်ငံကြီးအချို့ကြီးမြန်မာနိုင်ငံပေါ်မျိုးတူရပက်ပမာတိုက်ခိုက်နေမှုများနဲ့ပိတ်ဆို့အရေးယူမှုအချို့အားမြန်မာနိုင်ငံသည်တုံ့လုံမှုမရှိဘဲပဂရိအမှန်တရားနှင့်လက်တွေ့ဆောင်ရွက်မှုများကိုတက်သေးထားတုံ့ပြန်လျက်ရှိပါသည
်ဒီတင်ညာချက်ကိုပါတီရဲ့ဗဟိုကော်မတီဝင်မုံရအောင်ရှင်ကဖတ်ကြားခဲ့တာဖြစ်ပါတယ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကတော့ဒီရခိုင်အရေးဟာပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ဆိုလိုက်ပြီးမြန်မာနိုင်ငံမှာဧည့်သည်အနေနဲ့လာရောက်နေထိုင်သူတွေအနေနဲ့အချုပ်အခြာအာဏာကိုထိပါခွင့်မရှိသလိုဥပဒေတွေကိုလည်းလေးစားလိုက်နာကြဖို့လိုတယ်လို့လည်းအခမ်းအနားမှာပြောဆိုလိုက်ပါတယ
်အချုပ်အခြာအာဏာကိုထိပါပြီးနေထိုင်တာကိုကျွန်တော်တို့ခွင့်ပြုလို့မရပါဘူးကျွန်တော်တို့ဧည့်သည်အဖြစ်လာတဲ့ပုံကိုယ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားရမယ်။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားရမယ်။အချုပ်အခြာအာဏာကိုဘယ်လိုကျင့်သုံးမလဲဆိုတာကျွန်တော်တို့အစိုးရအဖွဲ့ရဲ့အလုပ်ပါ။နော်ပြင်ပကဝင်ရောက်ဆွဲဖက်ပြောဆိုခွင့်မရှိပါဘူး။ဒါကြောင့်ကျွန်တော်တို့လွတ်လပ်ရေးတည်ထောင်ခိုင်မြဲဖို့ကျွန်တော်တို့ရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲဖို့အားလုံးညီညီညာညာဝိုင်းဝန်းကြိုးပမ်းကြဖို့အခါတမရာဖြစ်ကြအောင်ပြောကြရင်ဒီကိုချုပ်ပါ
လက်လုံးမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာ NLD ပါတီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရခိုင်အရေး NLD ပါတီအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့သက်သူဦးမောင်မောင်ဆိုကတော့အခုလိုတုံ့သက်သွားပါတယ
်ဝေဖန်မှုတွေခြုံငင်းအောင်ဆိုလို့ရှိရင်တော့နိုင်ငံတကာလိုလားတော့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းလလတ်ခွင့်ပေါ့အဲ့တော့ဒီနေ့ချင်းတွင်ကုလသမဂ္ဂသုံးဝန်လို့ဂျန်နယ်ဖွဲ့ရဲ့စစ်သေးမှုကိုမခံနိုင်ရင်တောင်မှအဲဒီဒေသတွေနဲ့ပတ်သက်တဲ့အခြေအနေမှန်နဲ့ပတ်သက်ပြီးတော့သတင်းလွတ်လပ်ခွင့်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်။အဲဆိုနိုင်ငံတကာအနေနဲ့ပတ်သက်လာရင်တော့အစိုးရပြည်ထောင်စုဝန်ကြီးဌာနထုတ်ပြန်တာပဲဖြစ်ဖြစ်ကာဝေးဦးစီးကျုံးကဒီကျုံးကထုတ်ပြန်တာလောက်ကပဲဖြစ်ဖြစ်သူတို့ကတော့ဒါကိုလက်ခံတည်ပြုနိုင်နိုင်မှာမထင်ဘူးလေ။အဲ့ဒီအနေထားမှာကျွန်တော်တို့အနေနဲ့အများလက်ခံနိုင်တဲ့သတင်းဌာနတွေရဲ့လွတ်လပ်ခွင့်ကိုတော့ကျွန်တော်ပေးဖို့လိုပါတယ်။အဲ့ဒါဆိုရင်တော့နိုင်ငံတကာလက်ခံနိုင်တဲ့အခြေအနေတစ်ခုဖြစ်လာလိမ့်မယ်လို့ထင်ပါတယ
်။ဒီကနေ့လုတ်တဲ့ NLD ပါတီကကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကို88မျိုးဆက်တွေဖိတ်ကြားထားတဲ့နိုင်ငံတကာတန်အမတ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။